ဒီလကုံမှာမြန်မာနိုင်ငံကိုတွားရောက်ဖို့ရှိတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်သောမက်စ်အိုဟေးကင်တာနာဟာသူ့ရဲ့ခီးစဉ်အတွင်းမှာဒီရခိုင်ဒေသအတွင်းကအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့လေလာစုံစမ်းဖို့ရှိနေတဲ့အပေါ်မှာရခိုင်ဖွဲ့စည်းတွေနဲ့ရခိုင်ဒေသခံပြည်သူတွေကတော့ဒေသတွင်းဖြစ်မှန်တွေကိုရှင်းလင်းဖို့အတွက်ပြင်ဆင်နေကြပါတယ်ရခိုင်ဒေသအတွင်းကအဖြစ်မှန်ကိုရခိုင်ပြည်သူတွေစီကပဲသိနိုင်မယ်လို့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOE ကိုပြောပါတယ်ဒီအကြောင်းနဲ့ပတ်သက်လို့တော့မတ်စုံမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရခိုင်ဒေသအရင်းနဲ့ပတ်သက်ပြီးတော့လေ့လာဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်လာမယ့်အပေါ်ရခိုင်ဖွဲ့စည်းတွေနဲ့ရခိုင်တိုင်းရင်းသားတွေရခိုင်ဒေသခံတွေကကြိုဆိုပါတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်လက်ရှိဖြစ်ပျက်နေတဲ့မြန်မာပြည်တွင်းကဒီရခိုင်ဒေသတွေကအဖြစ်မှန်တွေကိုနိုင်ငံတကာကဒေသခံတွေနဲ့တွေ့တဲ့အခါမှာပို့ပြီးတော့သဘောပေါက်မှာဖြစ်တယ်လို့ဒေါက်တာအေးမောင်ကပြောပါတယ်ရှင်
။ဒီကတဲ့ကာလကြီးနော်ယူနီရှာရဲ့လုပ်ငန်းတွေကိုသူပြန်သုံးသပ်ဖို့လိုပါတယ်။နောက်ပိုင်းမှာကျွန်တော်တို့ဒီလိုဝင်လေ့လာကြည့်တဲ့အခါမှာခွန်ဆိုးမှုလုပ်ငန်းတွေကျွန်တော်များလုပ်တဲ့အခါမှာလက်လည်မှုတွေကျွန်တော်များရှိပါတယ်။အဲ့ဒါကြောင့်မလို့ဒီကတဲ့ကာလကြီးယူနီရှာအပါဝင်ယူနီရှာစီရဲ့လုပ်ငန်းအကုန်လုံးကိုကုလသမဂ္ဂကပြန်စီစစ်ဖို့လိုပါတယ်။တကယ်သူတို့ပေးခြင်းနဲ့ဒေသဖွံ့ဖြိုးမှုကိုတကယ်ကြရလားနိုင်ငံရေးသွေးတဲ့ဝန်ထမ်းတွေပါခဲ့တလားဒါတွေကိုလည်းတိကျပြလာပြီးခါမှာကုလသမဂ္ဂရဲ့ဒါနောက်ကုလလိုလူသားချင်းစာနာတဲ့အထောက်အထားတွေကိုကျွန်တော်တို့လက်ခံအဲ့တော့ပဲပြည်တွင်းမှာရှိတဲ့ UN ဝန်ထမ်းတွေကိုနောက်ဒီလိုဝင်ဗီဒီယိုမှာလည်းပါခဲ့တယ်ဆိုတော့လေဒီစိဖို့လိုပါလိမ့်မယ်အဲ့ဒီပုံမှန်လေးညီညီတို့ဆောင်လေဟိုကြပြီးခါမှာပဲလူ့ရဲ့ယုံကြည်မှုကိုရမှာဖြစ်ပါတယ်ကျွန်တော်တို့လေ့လာမှုကြောင့်ဆိုရင်လူ့ရဲ့ယုံကြည်မှုကအဲ့ဒါပါလို့ကုလသမဂ္ဂအခုရှိဥပါတစ်ဖက်စောင့်နေတာကိုပြပါတယ်အဲ့တော့တစ်ဖက်စောင့်အောင်လည်းဖွံ့ဖြိုးမှုအခုကြီးအကုန်လုံးဟာအဖက်ကိုကြီးပဲရောက်နေကြတာရှိပါတယ်။အဲဒါကြောင့်ဘလို့မျိုးပွားများကြီးအောင်ဖန်တီးတဲ့ဟိုနိုင်ငံတကာအေဂျင်စီတွေများလားဒီအရေးကုသနာရဲ့ TIA အောက်မှာလူမျိုးရေးသတိပကဖြစ်အောင်လားဟိုဖန်တီးနိုင်အောင်နိုင်ငံရေးအဖြစ်ဒုမုံနိုင်ငံရေးနဲ့ဆင်းရဲလူငန်းတွေကိုများဒီအဖွဲ့အစည်းမှာဖြစ်တဲ့ဒီပါပြည်တွင်းဥဒဝန်ထမ်းတွေကများဟောကုနာလူဟိုတစ်ခုခုနဲ့ဟိုစစ်ဆိုလုံဆိုတာလို့ရှိခဲ့ဘူးလို့လေကျွန်တော်ကမတို့နိုင်ဘူးအဲ့လို
ရခိုင်ပြည်နယ်ရဲ့အရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဝန်ထမ်းအချို့ဖမ်းဆီးထိန်းသိမ်းခံရပြီးတော့ရုံးတင်စစ်ဆေးမှုတွေလည်းရှိခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့အစည်းအနေနဲ့ရခိုင်ဒေသထဲမှာဘာသာလူမျိုးမကွဲခြားပဲနဲ့ဗတ်လိုက်မှုတွေမရှိဘဲကူညီထောက်ပံ့မှုတွေရှိတယ်လို့ပြောခဲ့ပေမဲ့လက်ရှိဒေသခံပြည်သူတွေအနေနဲ့ကုလအဖွဲ့ရဲ့ကူညီမှုတွေမှာဗတ်လိုက်မှုရှိတယ်လို့ယူဆတဲ့အတွက်သူတို့ရဲ့ကူညီမှုတွေကိုလက်မခံဘူးလို့ဒေါက်တာအေးမောင်ကပြောခဲ့တာဖြစ်ပါတယ်။
ကျွန်တော်တို့ကတော့အဖြစ်မှန်ကိုကဘာကလေးသိစေချင်ပါတယ်။ကျွန်တော်တို့ပြည်ထောင်စုအတွင်းကတော့တိုင်းနာအားလုံးကတော့အချက်မှကိုသိနေကြပါပြီ။အဲ့တော့ဒီဘက်မှာရှိတဲ့မီဒီယာတွေကိုအသုံးချပြီးကြမှာသတင်းအမှားတွေကိုဟိုထုတ်လွှင့်နေကြတယ်။ထုတ်လွှင့်ပြီးကြမှာသူတို့လိုချင်တဲ့ဖက်ကိုတော့ရအောင်ဟိုအကျိုးနိုင်နိုင်နော်ဟိုရှင်းပြီးကြမှာကိုသွားချင်တဲ့လမ်းကြောင်းကိုရအောင်သွားနေကြတယ်ဆိုတော့ကျွန်တော်တို့ကသဘောပေါက်ပါတယ်။ဆိုတော့ကျွန်တော်တို့ကလည်းပဲဒီဘက်မှာရှိတဲ့မီဒီယာတွေခြားနော်နိုင်ငံတကာမှာရှိတဲ့ဟိုနိုင်ငံအားလုံးကိုလည်းသိစေချင်ပါတယ်။ဒီကတော့ကပါဝင်ဖြစ်မှာပေါ့။ဆိုတော့အချစ်ဖန်ကိုဒီတစ်ချက်ကလိလာရဲ့အဖွဲ့ရှိရင်ပိုခေါင်းပါတယ်ကျွန်တော်တို့လက်ခံပါတယ်အဲ့တော့ချစ်ချောင်းကုံရှင်ကိုဟောဒီဘောတရားတစ်ချက်ဖြစ်အောင်မှန်တရားတစ်ခုပိုပေါက်လာအောင်လုပ်ပြင်တာကျွန်တော်တို့အဲပြည်သူ့ဘက်တော်မြို့သားဘက်တော်ပူးပေါင်းပြီးဖြစ်ဖြစ်အစိုးရတော့ဒါသက်ဆိုင်တဲ့ဆိုတော့အဲချစ်တာသူငန်းတာဖြစ်ဖြစ်လုပ်နေပါလေအဲ့လိုပဲနိုင်ငံတကာကလာရောက်လိလာမယ်ဆိုရင်အဲတော့ကျွန်တော်တို့ရဲ့ဒီကုလသမဂ္ဂမူပေါင်း
ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကန်တာနာဟာအစိုးရရဲ့ဖိတ်ကြားချက်နဲ့ဇူလိုင်လ30ရက်နေ့ကနေဩဂတ်လ4ရက်နေ့အထိမြန်မာပြည်ကိုလာရောက်မှာဖြစ်ပါတယ်။လက်တလောဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေကလူ့ခွင့်ရေးချိုးဖောက်မှုဆိုင်ရာကိစ္စတွေနဲ့အကြမ်းဖက်မှုတွေကိုလေ့လာဖို့ဖြစ်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကန်တာနာဟာမြန်မာပြည်ခီးစဉ်တွင်မှာအစိုးရတာဝန်ရှိသူတွေအမျိုးသားလူ့ခွင့်ရေးကော်မရှင်နဲ့ဒေသခံလူမှုအခြေပြုအဖွဲ့အစည်းတွေနိုင်ငံရေးအင်အားစုတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ရခိုင်ပြည်နယ်တွေကဘာသာရေးလူမျိုးရေးအထီးကရုံဖြစ်ပျက်မှုတွေနဲ့ပတ်သက်ပြီးလဲရခိုင်ပြည်နယ်စစ်တွေနဲ့မောင်းနှောမျိုးကိုကိုယ်တိုင်သွားရောက်လေ့လာဖို့ရှိတယ်လို့လည်းသိရပါတယ်ရှင်။